ထိုင်းနိုင်ငံအတွင်းအာရှလမ်းမကြီးမှာတရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကားတစ်စီးတိမ်မှောက်တာကြောင့်လူလေးဦးသေဆုံးပြီး20နီးပါးဒဏ်ရာရသွားပါတယ်။ကားမောင်းသူထိုင်းနိုင်ငံသားကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးရာမှာလူမောင်းခိုမှုဆိုတာပေါ်ပေါက်ပါတယ်။ဒီကြောင့်ကိုVOA ထိုင်းခြေစိုက်သတင်းတောက်မှအိမ်မှာကသတင်းပေးပို့ထားပါရဲ့ရှင်။ထိုင်းနိုင်ငံချွန်ဖုန်းခရိုင်ခွန်ကတင်မြို့နယ်ကျေးရွာအမှတ် 7 အမှတ်၄၁ဟာတိတ်မောက်သွားတာဖြစ်ပါတယ်။အချိန်မြင့်မောင်းလာတဲ့ပစ်ကက်ကားဟာလက်မဘေးကတစ်ပင်ကိုဝင်တိုက်ပြီးတိတ်မောက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေဟာကားပေါ်ကနေလွင့်စင်ပြုတ်ကျခဲ့တာပါ။ဖြစ်ပေါ်ခဲ့တဲ့နေရာမှာတင်မြန်မာနိုင်ငံသားအမျိုးသားလေးဦးပွဲချင်းပြီးတည်ဆုံခဲ့တဲ့အကြောင်းတရားမဝင်လူကုန်ကူးမှုဖြစ်တဲ့အကြောင်းထိုက်တောက်ပိုင်းအခြ
ခိုးဝင်လာပြီးတော့ဖြစ်တာပဲအမှအဲ့ဒါလူမောင်ခိုးပဲရမ်းဝင်တို့ကဟိုပါပေါ့သူကကားမောင်းတဲ့လူတော့တို့အဲ့ဒီခိုင်းခိုင်းကားမောင်းတဲ့မတော့ဆန်းစစ်နေတယ်မို့နော်ညီမနိုင်ငံသားပါဗျာအဲ့ဒီညီမနိုင်ငံသားလူကုန်ကူးတဲ့လူပဲဒီလူမောင်ခိုးကသူကနေပြီးတော့နှားတာပေါ့နော်သူ့ကိုတထောင်နဲ့ဆိုပြီးတော့နှားပြီးတော့ဘယ်ကနေဘယ်ကိုမောင်းပေးပေါ့နော်အဲ့အဲ့လိုမျိုး
ကားပေါ်မှာတခြားမြန်မာနိုင်ငံသား၁၉ဦးကတော့ဒဏ်ရာရသွားခဲ့ပါတယ်။အဲ့ဒီတဲကတချို့ဟာနိုင်ငံပြင်းထန်လွန်းတဲ့အတွက်ချုံဖောက်ခရိုင်အတွင်းကစစ်ရုံကိုချက်ချင်းပို့ပြီးအရေးပေါ်ကုသမှုခံယူနေရပါတယ်။ကားပေါ်မှာပါလာတဲ့မြန်မာတဦးရဲ့ပြောကြားချက်အရပေါ်တောင်းဘက်က၅ဖန်းဆက်လီမှာအလုလုနေတာဖြစ်ပြီးသူ့ကိုစေးတိုက်ပြီးခေါ်လာတဲ့အတွက်ဒီဘက်ကိုဘလို့ရောက်လာမှမသိဘူးလို့လည်းဆိုပါတယ်။လူကိုကူးခံရသူတွေကိုတယ်လာတဲ့ထိုင်းနိုင်ငံသားကားမောင်းသမားနိုင်ပရမစ်ကိုတော့ဖမ်းဆီးစစ်ဆေးနေပါတယ်။ကာသမားရဲ့ဝန်ခံချက်အရမြန်မာနိုင်ငံသားလူကုန်ကူးသူတဦးကသူ့ကိုငှားရမ်းခဲ့ပြီးတဦးကိုထိုင်းဘက်ဝင်တထောင်နဲ့ပယ်ဆောင်ကပေးပြီးတော့ထိုင်းမြန်မာနယ်စပ်ရနောင်းကနေစစ်ဆေးဂိတ်တွေကိုရှောင်ခွင်းပြီးထိုင်းတောင်ပိုင်းဆူရတ်ထာလီကိုမောင်းပို့ခိုင်းခဲ့တာလို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတပ်ရင်းကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ချက်ဖုံးခရိုင်ဒူရဲမူဝီချစ်ချန်ကိုချက်ကန်ကတော့လူကုန်ကူးသူတွေကိုဆက်လက်ဖော်ထုတ်အရေးယူသွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။ထိုင်းတောင်ပိုင်းမှာတော့ပြီးခဲ့တဲ့နှစ်ကလူကုန်ကူးခံရသူတထောင်ခန့်ကိုထိုင်းရနာပိုင်းတွေကဖမ်းဆီးပြီးတချို့ကိုနေရက်ပြန်ပို့ပေးခဲ့တယ်လို့တချို့ကတော့အမှုဆွဲတင်ပြီးတပ်တွေအဖြစ်စစ်ဆေးနေသေးဖြစ်ပါတယ်ရှင်။
မအေးမှာသတင်းပေးပို့ထားပါ